မြို့သားလွှတ်တော်ဥပဒေချမ်းကော်မတီမှရောက်ရှိနေတဲ့မြို့သားပညာရေးဥပဒေချမ်းအပေါ်ကြားနာပွဲတွေကိုမတ်လ5ရက်နေ့ကနေ15ရက်နေ့အထိ6ရက်ကြာပြုလုပ်သွားမှာဖြစ်ပါတယ်။ကြားနာပွဲတွေကိုသပိတ်မှောက်ကျောင်းသားခေါင်းဆောင်တွေမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNE အဖွဲ့ဝင်တွေနိုင်ငံရေးပါတီတွေပြည်သူ့ကိုယ်စားလှယ်တွေရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့အကြံပြုစာပေးပို့တဲ့ကိုယ်စားလှယ်တွေကိုတရက်မှာတစ်ဖွဲ20ဦးစီတက်ရောက်ဖို့သတ်မှတ်ထားပါတယ်။လွှတ်တော်မှာအခုလိုကြားနာပွဲတွေကိုအချိန်ယူလှုပ်ဆောင်ပြီးဆွေးနွေးမဲ့ဥပဒေဟာမြို့သားပညာရေးဥပဒေကပထမဆုံးဖြစ်နေပါဗျ။အဲ့ဒီကြားနာပွဲတွေမှာပြည်သူတွေကိုလည်းခေါ်ယူပြီးကြားနာပွဲပြုလုပ်မှာဖြစ်တဲ့အတွက်ကြိုးစိုးသူတွေရှိသလိုဝေဖန်မှုတွေလည်းထွက်ပေါ်လာနေပါဗျ။လွှတ်တော်တက်တန်းလေးနှစ်အတွင်းမှာပထမဆုံးအနေနဲ့ပြည်သူအထူးပါဝင်လာတဲ့ကြားနာပွဲအပေါ်ကြိုးဆိုပြီးနောက်ဥပဒေတွေမှာလည်းအခုလိုဆောင်ရွက်သွားဖို့လိုတယ်လို့ NNE ကဥပဒေပညာရှင်ဒေါက်တာညိုညိုသိန်းကပြောလိုက်ပါဗျ။
လူတော်ကြီးရဲ့လေးနှစ်သက်တမ်းမှာတော့တခါမှ hearing ကိုအခုလိုမျိုးကြကြပြင်းပြင်းမခေါ်ဘူးလေအဲ့တော့ဒါကြီးကိုဒီလောက်တော့ကြကြပြင်းပြင်းခေါ်တယ်ဆိုတော့ anti တို့ကကြိုးဆိုးပါတယ်ဒီလိုမျိုးများများကြားနာလေးကောင်းနေပဲသို့တော့ပေါ့နော်လှွတ်တော်အနေနဲ့သတိထားတင်တာလေးပွင့်ဆိုင်သဘောတူညီချက်ကိုတော့သတိထားဖို့လိုတာပေါ့
ကြားနာမှုမှာပါဝင်မဲ့ပြည်သူကိုယ်စားလှယ်တွေမှတ်ပုံတင်ထားတဲ့ရက်ဖက်အဖွဲ့အစည်းတွေနဲ့အကြံပြုစာပေးပို့တဲ့ကိုယ်စားလှယ်တွေဆိုသူတွေဟာဘသူတွေလဲနဲ့ဘလို့ရွေးချယ်သွားမလဲဆိုတဲ့အပေါ်အကြောင်းသားတွေကစိုးရိမ်နေပါတယ်မှတ်ပုံတင်ထားတဲ့ရက်ဖက်အဖွဲ့အစည်းလိုကန့်သက်ထားတဲ့တပိတ်မောက်ចောင်းသူចောင်းသားတွေရဲ့စိုးရိမ်မှုတွေရှိနေတယ်လို့ဒီမိုကရေစီပညာရေးဥဆောင်ကော်မတီကမဖြိုးဖြိုးအောင်ကပြောပါတယ
်တော်တယ်မှာပေါ့နော်အခြားခြားတော့ဒီပညာရေးဥပဒေပဲပထမချိန်ပြဋ္ဌာန်းတည်ပြုတဲ့ချိန်နှုန်းကတော့မှတကယ်တမ်းပြောရရင်ရက်တူတူနဲ့ငြင်းဆန်ဆန်လောက်သွားတာကိုကျွန်တော်တို့မြင်ရတာဟုတ်ဟောအဲ့လိုအနေထားမျိုးမှာအခုအချိန်တိုင်းတာဒီလိုမျိုးတွဲတဲ့အပေါ်မှာကျွန်တော်တို့အနေနဲ့ကတော့ဒါရိုးရိုးသားမှုတကယ်ရှိလားဆိုတဲ့အပေါ်မှာလည်းတန်လျာဖြစ်မိတယ်နောက်တစ်ဖက်ကလည်းဒီထဲမှာရက်ဖက်လူဖွဲ့စည်းနေရမှာလဲဒါတရားဝင်မှတ်ပုံတင်ထားပြီးသားရက်ဖက်လူဖွဲ့စည်းဖြစ်ရမယ်ဆိုတာမျိုးတွေလည်းကိုတို့ရတဲ့အခါကျတော့တကယ်တမ်းကဘာဘာပြည်မှာကရေဝဲမှုပုံတင်ထားတဲ့ရက်ဖက်လူဖွဲ့စည်းဆိုတာကတကယ်အစိုးရနဲ့နှီးဆက်တဲ့တိုင်းဝမ်းမဲ့ရှိတဲ့အခါကျတော့ဒီလိုကန့်သတ်မှုမျိုးတွေကိုလည်းစိုးရိမ်မကင်းဖြစ်မိတယ်
မြို့သားပညာရေးဥပဒေချမ်းကိုကြားနာဖို့အတွက်စိတ်ပါဝင်စားသူတွေကိုဖိတ်ကြားသွားမှာဖြစ်ပြီးတက်ရောက်လူသူတွေအနေနဲ့တက်ရောက်ရမယ့်နေ့မတိုင်းမီ3ရက်အလိုမှာအကြောင်းကြားပေးဖို့မြို့သားလွှတ်တော်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ပညာရေးဟာအားလုံးနဲ့သက်ဆိုင်တဲ့အတွက်အားလုံးပါဝင်နိုင်အောင်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီကဒေါက်တာမြတ်ညာနာဆိုးကပြောပါတယ်
ဘသူကတော့ဖြင့်မပါပဲကြံခဲ့ရတယ်ဆိုတာမျိုးမဖြစ်အောင်လို့ကိုပြင်ဆင်တဲ့ဥရေချမ်းပေါ်မှာထောက်ခံတဲ့သူရောကန့်ကွက်တဲ့သူရောဘသူဘယ်ဝါမှမခွဲခြားဘူးအားလုံးရဲ့ opinion ကိုယူပါမယ်ယူပြီးတဲ့အခါကျရင်အဓိကအကြောင်းသားတွေတောင်းဆိုထားတာ17ချက်ဒီ17ချက်ကိုမူအားဖြင့်သဘောတူပြီးသားဒီလမ်းကြောင်းပေါ်မှာသွေဖယ်သွားကြတာမရှိဘူးဒါပေမဲ့ဒီတဲ့ပိုကောင်းတာတွေလည်းရှိကောင်းရှိမယ်ဘာကြောင့်မလို့ဒါကိုလုပ်တာလဲနိုင်ကြနေတဲ့ပညာရေးအစဉ်တန်းကိုမြင်မအောင်လို့အဲ့ဒီဟာနဲ့ပဲရည်ရွယ်ပြီးတော့ဆရာတို့ကဥတည်ပြီးတော့သွားမှာပါချိန်ဆွဲတာမျိုးလုံးဝမဟုတ်ပါဘူး
တိုင်းမောင်ចောင်းသားတွေကလွှတ်တော်အနေနဲ့ဥပဒေကိုပြဋ္ဌာန်းပေးဖို့အချိန်ဆွဲလှုပ်ဆောင်နေတယ်လို့အမြင်ရှိပြီးစိုးရရဲ့ဖိအားတွေကြောင့်အခုလိုကြန့်ကြာနေတယ်လို့ចောင်းသူចောင်းသားတွေထဲမှာယူဆနေသူတွေရှိနေပါတယ်။တိုင်းမောင်ចောင်းသားတွေရဲ့ဥဆောင်ကော်မတီဝင်ကိုရဲရင့်ကျော်ကသူ့ရဲ့ယူဆချက်ကိုအခုလိုပြောပါတယ်
လို့တော့အချိန်ကိုလိုအပ်တာတဲ့ပို့ပြီးတော့နောက်ကျပြီးတော့ကြားနာဖို့ကြားထွက်လာတဲ့အနေအထားရှိတယ်ကိုကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကိုတပိတ်မောက်ចောင်းသားနေနဲ့ကျွန်တော်တို့ဒီဟာထွက်ပေါ်လာတဲ့အခြေအနေကိုပြန်ပြီးတော့စီဝေးထိုင်ပါမယ်ဆုံးဖြတ်ချက်တစ်ခုဟောပြင်လာလားသို့မဟုတ်ဒီကျွန်တော်တို့28ရက်နေ့နောက်ဆုံးဆိုတဲ့ဆုံးဖြတ်ချက်ကိုပဲဆက်လက်ကောင်းထဲပေါ်မလားဆိုတာကျွန်တော်တို့ကိုလက်ရှိဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေပေါ်ကြည့်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဆွေးနွေးတိုင်ပြောင်းပါပါ
လက်ပံမှာရောက်ရှိနေတဲ့မနလေးပင်မတပိတ်စစ်ကြောင်းဟာလွှတ်တော်ကတစုံတရာတိကျတဲ့ဆုံးဖြတ်ချက်မရဘူးဆိုရင်မတ်လ၁ရက်နေ့မှာတပိတ်စစ်ကြောင်းကိုပြန်လည်စတင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်